Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် February လ22ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာတဝန်းပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိ ंछ ုံနိုင်မှုအခွင့်အလမ်းနည်းလာနေပြီလို့ WHO ကပြောပါတယ်။အမေရိကန်မှာလည်းရောဂါပိုးကူးစက်သူတွေထပ်တိုးလာနေပါတယ်။မြန်မာနိုင်ငံကဝန်ကြီးမတမာမှုဆိုင်ရာလှုပ်ဆောင်တဲ့စောင့်ကြည့်နိုင်ငံစီးနေတဲ့ထက်သွင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကောင်းလေးဦးနဲ့အတူတူပြပေးသွားမှာပါခင်
။ကောင်းပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုကနေမြန်မာနဲ့အာရှနိုင်ငံတွေကိုပြန်တန်းတဲ့တရုတ်လေကြောင်းလိုင်းခီးစဉ်အာလုံးနီပါဖြတ်သိမ်းလိုက်ရတဲ့အတွက်ဘသူတွေဘလို့အခက်ကြုံနေရပါသလဲ
။ China Airlines နေပေါ့အဲ့ဒီကတော့လုံးဝယူရောင်းအကျသွားတယ်။ February 9ကနေစပြီးတော့မတ်ကုန်နောက်တဲ့အချိန်ကိုအကုန်လုံးခီးစဉ်တွေဖြတ်ပြစ်ပါတယ်ရှင့်။
သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့အမေရိကန်ကုမ္ပဏီတစ်ခုကပြင်ဆင်နေတဲ့အကြောင်းလဲတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကစုံစမ်းစစ်ဆေးမဲ့ကိစ္စဟာအနှစ်သာရကင်းမဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကတုံ့ပြန်တဲ့အသံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်လွင်ဦးတို့ကပြောပြမှာပါရှင်။
တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဒုလာနေတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးလှုပ်ဆောင်နိုင်မယ့်အခြေအနေဟာလည်းနည်းလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကတောက်ချန်နေမှာပြောကြားလိုက်ပါတယ
် The window of opportunity is still there but where our window of opportunity is narrowing I would put it that way
ဒီရောဂါပိုးကိုထိန်းချုပ်နိုင်မယ့်အခွင့်အလမ်းဟာရှိနေပါသေးတယ်ဒါပေမဲ့ဒီအခွင့်အလမ်းဟာတဖြည်းဖြည်းနဲ့နည်းလာနေပြီလို့ပဲပြောပြစေဒါကြောင့်လည်းနိုင်ငံတကာအသံဝိုင်းအနေနဲ့ငွေကြေးအရအကူအညီတာအပါအဝင်အများဆုံးလှုပ်ဆောင်ကြဖို့ကျွန်တော်တို့အရင်ကပြောခဲ့တာပါဒါပေမဲ့အဲ့ဒီလိုဆောင်ရွက်မှုတွေအခုအချိန်ထိမတွေ့ရသေးပါဘူးလို့ WHO အကြီးအကဲကပြောကြားသွားတာပါတရုတ်နိုင်ငံပြင်ပမှာယောဂပိုးကူးစက်သူအရေအတွက်နည်းနေသေးပေမဲ့လည်းတရုတ်နိုင်ငံနဲ့ဆက်ဆက်မှုမရှိသေးတဲ့သူတွေကိုကူးစက်နေတဲ့အနေအထားအပေါ်စိုးရိမ်ပူပန်မိကြောင်း WHO အကြီးအကဲကပြောပါတယ်။အီရန်နိုင်ငံမှာယောဂပိုးကူးစက်မှုဖြစ်ပေါ်နေတဲ့အခြေအနေယောဂကိုကူးစက်နေတဲ့အီရန်နိုင်ငံသားကလေဘနွန်နိုင်ငံကိုယောဂပိုးတည်သွားတဲ့အခြေအနေနဲ့တခြားအီရန်နိုင်ငံသားတွေကယောဂပိုးကိုကရီနာနိုင်ငံကိုတည်ဆောင်သွားပုံစတဲ့အခြေအနေတွေကိုလည်း WHO အကြီးအကဲကရှင်းပြခဲ့ပါတယ်။အီရန်ကလာတဲ့လေဘနွန်နိုင်ငံသူအသက်55နှစ်အရွယ်အမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိကြောင်းလေဘနွန်အစိုးရကတောက်ချနေမှာပြောကြားလိုက်ပြီးအဲ့ဒီအမျိုးသမီးကိုတရားခွဲထုတ်ထားတယ်လို့ဆိုပါတယ်ဒီတော့တွင်အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဦးသေဆုံးသွားကြောင်းအီရန်အာဏာပိုင်တွေကတောက်ချနေမှာကြေညာလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာလည်းဗိုင်းရပ်စ်ပိုးကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာကြောင့်ယောဂပိုးကူးစက်ပြန့်နှံ့မှုကိုဖြစ်ပေါ်စေတဲ့လူစုလူဝေးနဲ့ချီတက်ဆန္ဒပြတာတွေဘာသာရေးအရာလူစုလူဝေးပြုလုပ်တာတွေမလုပ်ဆောင်ကြဖို့အစိုးရကတားမြစ်ထားပါတယ်
အမေရိကန်မျိုးသားတောင်လိုင်းဌာနယာယီကြီးကဲကိုအစားထိုးမဲ့အကြောင်းကြေညာပြီးရပ်ပိုင်းအတွင်းမှာပဲဒုတိယကြီးကဲကိုလည်းယာရုကဖယ်ရှားလိုက်ပါတယ်။ယာယီဒုတိယညွှန်ကြားရေးမှူးအန်ဒရူးဟော်မန်ယာရုကထွက်မဲ့အကြောင်းအမျိုးသားတောင်လိုင်းညွှန်ကြားရေးမှူးယုံကတောက်ချန်နေနောက်မှာပဲသတင်းထုတ်ပြန်လိုက်တာပါ။အမေရိကန်တောင်လိုင်းလောကမှာနှစ်ပေါင်း30ကြာအမှုတန်းခဲ့တဲ့ဝါရင်အရာရှိဟော်မန်ဟာပြီးခဲ့တဲ့စက်တင်ဘာလကဆက်လို့ယာယီဒုတိယညွှန်ကြားရေးမှူးယာရုကိုတာဝန်ယူထားတာဖြစ်ပါတယ်။သူ့ထက်ရရှိဂျိုးဆက်မကွာနေရအစားထိုးမဲ့အကြောင်းတမနာထရန့်ကြေညာပြီးရပိုင်းအတွင်းမှာပဲယာရုကထွက်တဲ့အကြောင်းကြေညာချက်ထွက်လာတာပါ။တမနာတော်နဲ့ထရန့်ကတော့ညွှန်ကြားရေးမှူးနေရာအတွက်စဉ်းစားထားတဲ့သူထူးချွန်တဲ့ပုဂ္ဂိုလ်၄ယောက်ရှိနေပြီးမကြာခင်သတင်းပတ်တွေမှာအပြီးသက်ဆုံးဖြတ်ချက်ချမဲ့အကြောင်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။တမနာထရန့်ရွေးကောက်ပွဲမှာနောက်တစ်ချိန်အနံ့ရအောင်ရုရှားကကူညီဖို့ကြိုးစားနေတဲ့အကြောင်းယာယီညွှန်ကြားရေးမှူးမကွာရရဲ့လက်ထောက်တယောက်ကလွှတ်တော်ကိုယ်စားလှယ်တွေကိုတကပိတ်စီရင်ခံတင်ပြခဲ့ပြီးတဲ့နောက်မှာပဲတမနာကအစားထိုးဖို့စီစဉ်တာလို့လည်း New York Times သတင်းစာကကြာသပြီးနေ့မှာဖော်ပြခဲ့ပါတယ
်အမေရိကန်အစိုးရနဲ့တာလီဘန်တို့အကြားငြင်းငြိမ်းသဘောတူညီချက်ကိုလာမယ့် February 29ရက်နေ့မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့တာလီဘန်အဖွဲ့တို့ကတောက်ကြနေမှာတပြိုင်တည်းကြီးညာလိုက်ကြတာကြောင့်အမေရိကန်တို့အတွက်တပ်တန်းအခြေစုံစစ်ပွဲအဆုံးသတ်ဖို့လမ်းစပေါ်ထွက်လာပြီးဖြစ်ပါတယ် ဒီသဘောတူညီချက်အရအာဖဂန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့တွေတဆင့်ချင်းပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအာဖဂန်မျိုးကိုအသုံးပြုပြီးအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ခြင်းမပြုရမယ့်အပြင်အမျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းတွေမှာတခြားအာဖဂန်နိုင်ငံသားတွေနဲ့အတူလက်တွဲဆောင်ရွက်ရမှာဖြစ်ပါတယ်။သဘောတူညီချက်လက်မှတ်ရေးထိုးပြီးမကြာခင်မှာအာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေကိုစတင်မှာဖြစ်ကြောင်းအဲ့ဒီနောက်မှာမှဗက်ဆုံပြည်ပြည်စုံနဲ့အပြစ်ခတ်ရဆေးရည်နဲ့အာဖဂန်ရဲ့အနာဂတ်နိုင်ငံရေးလမ်းပြမြေပုံကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကကြေညာချက်မှာဖော်ပြထားပါတယ်။ညီညာရေးသဘောတူညီချက်အတွက်လက်မှတ်ရေးမထိုးခင်ဖေဖော်ဝါရီ22ရက်နေ့ကစလို့သတင်းတပတ်ကြာအကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအစီအစဉ်တွေကိုဒီသဘောတူညီချက်မှာပါဝင်တဲ့အမေရိကန်တပ်ဖွဲ့တွေတာလီဘန်နဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေဘက်ကလိုက်နာကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကာလအတွင်းသူတို့ကိုတိုက်ခိုက်လာရင်တော့မိသူကိုဆိုခုခံကာကွယ်ပိုင်ခွင့်ရှိကြမှာဖြစ်ပါတယ်။
ဒီပနင်္ဂစကဲမှာရဆိုင်ထားခဲ့ရတဲ့အပျော်စီးသင်္ဘောကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသားတွေကနောက်ထပ်၄ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်တာတွေ့ရတဲ့အကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးရရှိသူကတောက်ချန်နေမှာတည်ပြပါရတယ်။ Diamond Princess သင်္ဘောကပြန်ရောက်လာတဲ့ခီးစက်တွေနဲ့ဗိုင်းရပ်စ်ကိုကူးစက်ခံရတဲ့အကြောင်းအတည်ပြုနိုင်သူ18ယောက်ထိရှိသွားပြီလို့လည်းအမေရိကန်ကူးစက်ရောဂါထိန်းချုပ်တာစီဌာနရဲ့ကာကွယ်ဆေးနဲ့တက်ရှူလမ်းကြောင်းဆရာရောဂါဌာနညွှန်ကြားမှုဒေါက်တာနန်စီမန်ဆွန်နီယာကတင်းထောက်တွေကိုပြောလိုက်တာပါ။တင်းလာနေမှာသင်္ဘောကပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသား329ယောက်ရှိပြီးတင်မဘောကဆင်းလာတဲ့အချိန်မှာစစ်ဆေးရမှာ14ယောက်ဟာဗိုင်းရပ်စ်ကူးစက်နေတာတွေ့ရတာဖြစ်ပါတယ်။ကူးစက်ခံရသူတွေကိုတီးသန့်ခွဲထားဖို့နိုင်ငံရေးဌာနကဆုံးဖြတ်ခဲ့ပြီးတခြားအမေရိကန်နိုင်ငံသားတွေနဲ့အတူအထူးလေယာဉ်နှင်းစင်းနဲ့ပြန်ခေါ်လာခဲ့တာပါ။နောက်ထပ်ကူးစက်ခံရသူတွေအဖြစ်အတည်ပြုခဲ့တဲ့4ယောက်ဟာလေယာဉ်နဲ့ပြန်လာတဲ့ခီးစဉ်အတွင်းကူးစက်ခံရတာဖြစ်နိုင်ခြေရှိမရှိတောက်ချန်နေတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကမင်းမြန်ရမှာတော့တာဝန်ရှိသူတွေကမဖြစ်နိုင်တဲ့အကြောင်းကာကွယ်ပြောဆိုသွားပါတယ်။ကူးစက်ခံရသူတွေကိုအထူးလေယာဉ်နဲ့ပြန်ခေါ်လာဖို့ဆုံးဖြတ်ချက်အပေါ်မှာလည်းအခိုင်အမာရပ်တည်ပြောဆိုသွားကြတာပါ။ Washington Post သတင်းစာကတော့တခြားလူတွေကိုကူးစက်နိုင်တဲ့ NDA ရှိတာကြောင့်လေယာဉ်ဒဇင်းနဲ့မှအတူပြန်ခေါ်လာမှာကိုအမေရိကန်ကူးစက်ယူယောဂထိန်းချုပ်တာစီဌာနတာဝန်ရှိသူတွေကလက်မခံကြဘူးလို့လည်းကြာသပတေးနေ့မှာပဲဖော်ပြခဲ့ပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံမှာဒီကမှာခင်ဗျနိုင်ငံတကာမှာဘဏ္ဍာငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းရဲတဲ့တောက်ကြနေမှာထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရွှေသီရိကန်နယ်မြေကမိုးရေလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝမှုတွေကိုထိန်းချုပ်နိုင်အောင်စူးစမ်းလုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ် Financial Action Task Force FATF အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာငွေကြေးမတမာမှုဆိုင်ရာလုပ်ငန်းတွေစောင့်ကြည့်စရင် grey list ထဲမှာအခုသတင်းပအစောပိုင်းတော့ကထည့်သွင်းထားကြောင်း radar သတင်းမှာဖော်ပြပြီးရပ်ပိုင်းအကြမှာအခုလိုစောင့်ကြည့်နိုင်ငံစင်းတဲ့မြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါမြန်မာနိုင်ငံအနေနဲ့ငွေကြေးခွာခြားမှုဆိုင်ရာတရားမဝင်လုပ်ရက်တွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်း FATF ကတောင်းဆိုလိုက်ပါတယ် FATF ကအခုလိုမြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံများစင်းတဲ့ထည့်သွင်းလိုက်တာနဲ့ပတ်သက်လို့ writer ကတောက်ကြနေမှာဆက်သွယ်မေးမြန်းခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကအကြောင်းပြန်ကြားခဲ့ခြင်းမရှိပါဘူးဒါပေမဲ့အခုသတင်းပတ်အတွင်းကျင်းပခဲ့တဲ့ FATF စီးပွဲကိုတက်ရောက်လာတဲ့ငွေကြေးစုံစမ်းထောက်လန်းရေးဌာနအကြီးအကဲဥကျော်ဝင်းသိန်းကတော့မြန်မာအစိုးရအနေနဲ့ငွေကြေးမတမာမှုကိုတိုက်ဖျက်ဖို့အသေးစိတ်စီမံကိန်းတွေရေးဆွဲထားပြီးဖြစ်ကြောင်းပြောပါတယ်။ပြည်ထောင်ငံမှာအခြေဆက်ပြီးနိုင်ငံတကာအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ FATF ရဲ့ကြီးညာချက်မှာတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေထဲမှာတိုးတက်မှုရှိတာကိုတွေ့ရကြောင်းဖော်ပြထားပါတယ်။တိုးတက်မှုရှိတဲ့ဆိုတဲ့နေရာမှာငွေကြေးမတမာမှုငွေကြေးခေါ်ဝါချမှုကိုတိုက်ဖျက်မဲ့ဥပဒေတွေလွတ်တော်အတွင်ပြဋ္ဌာန်းတာငွေသားကိုအသုံးပြုတဲ့စီးပွားရေးစနစ်ကိုအခြေခံတဲ့မြန်မာနိုင်ငံအတွင်းကန့်သက်ချက်အသစ်တွေထုတ်ပြန်တာတွေပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ငွေကြေးမတမာမှုလုပ်ငန်းတွေနဲ့သက်ဆိုင်တဲ့အရေးပါတဲ့အချက်တွေကိုဆောင်ရွက်မှုဘိုင်းမှာအားနည်းနေသေးတယ်လို့ FATF ရဲ့2018ခုနှစ်ကြေညာချက်မှာဖော်ပြထားပါတယ်
။သမ္မတဦးဝင်းမြင့်ကအိန္ဒိယနိုင်ငံကိုချစ်ချည်ခီးစဉ်ဖြင့်ရှေ့သတင်းပတ်ထည့်သွားရောက်မဲ့အကြောင်းနိုင်ငံတော်ဝန်ရှိသူတွေကြေညာလိုက်ပါတယ်။အိန္ဒိယသမ္မတရန်နတ်ကိုဝင်းရဲ့ ဖိတ်ကြားချက်ရသွားရောက်မဲ့ခီးစဉ်တွင်သမရကတော်ဒေါ်ချိုချိုအတူလိုက်ပါသွားမှာဖြစ်တဲ့အကြောင်းလဲသမရယုံကသတင်းထုတ်ပြန်ထားတာပါ။ဖေဖော်ဝါရီလ26ရက်နေ့ကနေ29ရက်နေ့ထိခီးစဉ်တွင်နယူးဒေလီမြို့တော်မှာအိန္ဒိယဆူရတောင်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နာမည်ကျော်တက်မဟာရှိယာအဂရာမြို့နဲ့ဘီယာပြည်နယ်ကဗုဒ္ဓဂါယာတို့ကိုသွားရောက်လည်ပတ်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယရေထက်အကြီးကြီးရဲ့ဒီသတင်းပတ်တဲ့မြန်မာနိုင်ငံခီးစဉ်ပြီးမှာပဲသမရဦးဝင်းမြင့်အိန္ဒိယနိုင်ငံကိုသွားရောက်မှာပါ။အိန္ဒိယရေထက်ဦးစီးချုပ်ကရမ်ဘီယာစင်းရဲ့လေးရကြံမြန်မာပြည်ခီးစဉ်တွင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်ပါဝင်မြန်မာထိပ်တန်းခေါဆောင်နေနဲ့တွေ့ဆုံပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့လူသားအရေးမြင့်ဖွံ့ဖြိုးရေးနဲ့ကပ်ဘေးတံစီမံခန့်ခွဲရေးကိစ္စတွေပါဝင်နိုင်ငံခြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်မှုဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါ။
ထိုင်းနိုင်ငံဖွဲ့စည်းပုံဆိုင်ရာခုံရုံးကဒီမိုကရေစီအရေးထိပ်တန်းကဥဆောင်လှုပ်ရှားနေတဲ့အတိုက်ခံနိုင်ငံရေးပါတီ Future Forward Party အနေနဲ့တရားမဝင်ငွေကြေးချင်းငါမှုတွေလှုပ်ဆောင်ခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖျက်သိမ်းပေးဖို့တောက်ချနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာစစ်တပ်ကိုလွတ်လာတဲ့လက်ရှိအစိုးရပုံမှုအားကောင်းလာစေမဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒါအပြင်လက်ရှိမှာလွတ်တော်အမှတ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ပါတီခေါင်းဆောင်16ယောက်ကိုလည်းလာမယ့်ဆယ်နှစ်အတွင်းနိုင်ငံရေးလှုပ်ပိုင်ခွင့်ပိတ်ပင်လိုက်ပါတယ်။သူတို့အနေနဲ့မာရွင်လှုပ်ဆောင်မှုမပြုလုပ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေစဲနဲ့အနားယူသွားပြီးဖြစ်တဲ့လွတ်တော်အမှတ်တင်နဲ့ဖွဲ့စည်းထားတဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမှတ်များအဖွဲ့ကတော့ထိုင်းအာဏာပိုင်အနေနဲ့ဒီမိုကရေစီအရေးကိုလိုလားတောင်းဆိုနေတဲ့နိုင်ငံရေးပါတီတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖိနှိပ်ချုပ်ချယ်တာတွေကိုရပ်တန့်ဖို့တောင်းဆိုလိုက်ပါတယ်
။စီးရီးယားနိုင်ငံအနောက်မြောက်ဘက်ကအီတလီဒေသမှာလူသားချင်းစာနာမှုအချက်အသေးကြီးကိုအဆုံးသတ်ပြီးထိုင်းမနိုင်သိမ်းမရအခြေအနေတွေထိပြဿနာတွေကြီးထွားမလာအောင်ချက်ချင်းပြစ်ခတ်ရစမ်းကြဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံရဲ့အားပေးမှုနဲ့စီးရီးယားစစ်တပ်ကတနင်္လာနေ့ကထိုးစစ်ဆင်နေတဲ့ဒေသမှာတူရကီနဲ့စီးရီးယားစစ်ရဲတပ်တွေရဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပုံမှန်အထိနာနေရတဲ့အကြောင်းနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချာနေကသတင်းတော်တွေကိုပြောလိုက်တာပါ။ရုရှားရဲ့အကူအညီနဲ့စီးရီးယားတပ်ဖွဲ့တွေရဲ့ထိုးစစ်ကြောင့်ထွက်ပြေးကြရတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာတူရကီနယ်စပ်နီးကနေရာကွက်ကွက်ကလေးမှာစိုးရတဲ့အခြေအနေရောက်နေထိုင်နေကြရတဲ့အကြောင်းနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမက်လိုကော့ကလုံခြုံရေးကောင်စီမှဗိုလ်ထုနေကပြောဆိုထားပါတယ်။အမျိုးသမီးနဲ့ကလေးတွေအများစုပါတဲ့လူပေါင်း60နီးပါးနောက်ဆုံးတိုက်ပွဲကနေထွက်ပြေးလာကြပြီးခြေခွဲစရာအကောင်းဆုံးအခြေအနေနဲ့ရင်ဆိုင်နေကြရသလိုသေဆုံးသူရာနဲ့ချီရှိနေတဲ့အကြောင်းလဲအတွင်းမှုချုပ်ကတောက်ချနေမှာပဲထပ်ပြောသွားခဲ့တာပါ။တော်တော်များများဆိုရင်လည်းအချင်းချင်းထွက်ပြေးကြရသူတွေဖြစ်သလိုရေခဲမှတ်ထိအေးရန်ရောက်ကလေးငယ်တွေသေဆုံးနေရတယ်လို့လည်းပြောဆိုထားပါတယ်။အီတလီဒေသမှာစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာ8သိန်းလောက်ရှိမယ်လို့ဒီလာဆန်ကုလသမဂ္ဂကခန့်မှန်းပေမဲ့လက်တွေမှာ2.8သိန်းလောက်ရှိတဲ့အကြောင်းလဲအတွင်းမှုချုပ်ကပြောထားပါတယ
်။အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါ။တရုတ်နိုင်ငံကနေစတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ခီးသွွာလာမှုတွေကိုနိုင်ငံအတော်များများကကန့်သတ်လိုက်တဲ့အတွက်မြမခီးသွွာတွေနဲ့လုပ်ငန်းရှင်တွေအခက်ကြုံနေရပါတယ်။လေယာဉ်ခီးစဉ်တွေဖျက်သိမ်းရတာ၊ဆိုင်းငံ့ရတာတွေကြောင့်အမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့မြမခီးသွွာလုပ်ငန်းရှင်တွေဝင်ငွေထိခိုက်လာသလိုစီစဉ်ထားတဲ့အတိုင်းခီးမထွက်နိုင်တဲ့မြမခီးသွွာတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်နေတာကြောင့်တရုတ်နိုင်ငံကိုဦးတည်ပြန်တမ်းမဲ့လေကြောင်းလိုင်းတွေတရုတ်နိုင်ငံတွေကတချို့မြို့ကြီးတွေမှာခရီးတထောက်နားပြီးမြန်မာနိုင်ငံကိုခီးဆက်မဲ့လေကြောင်းလိုင်းတွေဟာလည်းစီးမဲ့သူမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်လဲမတ်လကုန်အထိခီးစဉ်တွေဖျက်သိမ်းထားတယ်လို့အမေရိကန်အရှေ့ခြမ်းဗာဂျီးနီးယားပြည်နယ်က FK War နိုင်ငံတကာလေယာဉ်လက်မှတ်ရောင်းကုမ္ပဏီအာရှတာဝန်ခံဒိုမီမီတန်းကရှင်းပြပါတယ
်။ China Airline ပေါ့ China Airline ကAir China, Southern China, Eastern China ပေါ့နော်။သူက Mainland China နဲ့ပတ်သက်တယ်။ဆိုတော့အဲ့ဒီကတော့လုံးဝယူရောင်းအကျသွားတယ်။ဆိုတော့နောက်ပိုင်းမှာလိုက်လာပြီးတော့ Hong Kong မှာဖြစ်တဲ့ကြောင်တော့ Cathay Pacific ကိုလည်း effect ဖြစ်သွားပါတယ်ရှင်။ Jimaru ဆီတော့ဟို Cathay Pacific Airline ကအများအားဖြင့် email တွေပို့တယ်။ဟိုသူတို့မသွားနိုင်ဘူးဆိုတာတွေကို February 9ကနေစပြီးတော့ March ကုန်နောက်တဲ့အထိကိုအဓိကနေရာတွေကတော့ mainland china တွေကိုအကုန်လုံးခီးစဉ်တွေဖျက်ပစ်ပါတယ်ရှင
်။အဓိကအားဖြင့်တရုတ်လေကြောင်းလိုင်းတွေကိုသုံးပြီးအမေရိကန်ပြည်ထောင်စု Boston, New York, Washington DC လေဆိပ်တွေကနေတရုတ်နိုင်ငံ Beijing နဲ့ Hong Kong လေဆိပ်တွေမှာခရီးတစ်ထောက်နားပြီးရန်ကုန်နိုင်ငံတကာလေဆိပ်ကိုသွားကြမဲ့ခီးစဉ်အလုံးလောလောဆယ်ဖျက်သိမ်းထားတာပါ။အ အခုလိုခီးစဉ်ဖျက်သိမ်းပေမဲ့လေရင်လက်မှတ်ကြိုတင်ဝေဓာသူတွေကိုတော့လက်မှတ်ရဲ့မူလတန်ဖိုးအတိုင်းပြန်အမ်းပေးနေတယ်လို့ဆိုပါတယ်ဝါရှင်တန်ဒီစီမှာသာမကမြန်မာအများစုရှိရာနယူးယောက်မြို့မှာလည်းတရုတ်လေကြောင်းလိုင်းနဲ့ပတ်သက်တဲ့မြန်မာအပါအဝင်အာရှခီးစဉ်တွေအားလုံးဒီပါအယောင်ကြကုန်ပြီးစီးပွားရေးအရာထိခိုက်နေတယ်လို့နယူးယောက်က L2 Travel လေရင်လက်မှတ်အယောင်ဌာနပိုင်ရှင်ကိုလာရီကပြောပါတယ
်အခုအေရှာဖက်သွားတဲ့လူတွေမရှိတော့ဘူးအကုန်လုံးကြာတာပဲအခု 70% လောက်ကြာသွားတယ်အဲ့ဒီ virus ကြောင့်ပေါ့လူတွေကကြောက်ပြီးတော့မသွားရကြဘူးလို့သူတို့စီစဉ်လုပ်ထားတဲ့အကုန်လုံးကန်ဆယ်ကြတယ်အခုလေမြန်လက်မှတ်လူလာမွေတော့လေ China Airline တို့ Cathay Pacific အကုန်လုံးကြာပါပြီစီးပွားရေ
းအခုလိုခီးစဉ်ဖျက်သိမ်းမှုတွေကြောင့်လာမယ့် AB လာတဲ့တရုတ်လေကြောင်းလိုင်းစီးပြီးမိသားစုနဲ့မြန်မာပြည်ပြန်ဖို့စီစဉ်ထားတဲ့ခီးစဉ်ဟာလည်းမရေမရာဖြစ်သွားရပြီလို့ဗာဂျီးနီးယားမှာနေထိုင်တဲ့ကိုငင်ကပြောပါတယ
်ကျွန်တော်သမီးနှစ်ယောက်နဲ့ဟို spring break မှာမြန်မာပြည်ကိုသွားဖို့အကုန်လုံးစီစဉ်ထားတာပြီးခဲ့တဲ့နှစ်တည်းကကျွန်တော် April 9ရက်နေ့မှာအဲသူတို့ကြောင်းရတယ်ပိတ်တယ်ဆိုတော့လေအာမြန်မာပြည်ကိုသွားပြီးတော့ full fire နဲ့တွေ့ဖို့ကိစ္စတော့ကျွန်တော်စီစဉ်ထားတာအာကိုရိုနာဗိုင်းရပ်စ်ကြောင့်ဒီလေခီးစဉ်နဲ့ရွှေ့ဆိုင်နဲ့ဆိုပြီးတော့ဗမာပြည်ကို Air China ကိုသွားလို့မရတော့ဘူးဆိုပြီးတော့လဲကြားတာပေါ့နော်အဲ့အတွက်ကိုအစီအစဉ်တွေကအကုန်လုံးပြတ်ကုန်ပြီးတော့ဟိုကလေးတွေလည်းဒုက္ခရောက်တာပေါ့
မတ်လအကုန်အထိတရုတ်လေကြောင်းလိုင်းတွေပြီးဆွဲမှုယာယီရထားပေမဲ့ AB လာထဲမှာပြန်ဆနိုင်မလားဆိုတာကတော့မသေးကြသေးပါဘူးဒါပေမဲ့လည်း AB လာခီးစဉ်တွေအတွက်အာရှခီးစဉ်လက်မှတ်တွေရောင်းနေရတယ်လို့ဒေါ်မီမီတန်းကပြောပါတယ်
အခုဧပြီမှာတော့ဟိုပေါ့ရောင်းနေရတဲ့ရောင်းအားတွေလည်းရှိတယ်ဆိုတော့ဒီ line ကိုမတုံးရင်လည်းတခြား airline တွေအကုန်လုံးတုံးပေးနေလို့ရတယ်လေဆိုတော့ကိုရီးယားတို့ Middle East airline တွေကလည်းအများကြီးရှိတယ်ဆိုတော့ကလေးတွေကြောင်းပေးရ June July August တွေမှာလည်းပဲ prepare လုပ်နေကြပါပြီတွားဖို့လို့ပြန်တော့ရောင်းရမှာပါရောင်းအားတွေပြန်တက်လာဖို့တော့အခြေအနေရှိပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့် American ရဲ့ခီးသွားလုပ်ငန်းမှာ၄နှစ်အတွင်းဒေါ်လာ10ဘီလီယံလောက်ထိခိုက်နိုင်ပြီးတဝက်လောက်ဟာဒီ2020ထဲမှာဖြစ်မယ်လို့စီးပွားရေးကျွမ်းကျင်သူတချို့ကခန့်မှန်းနေပါတယ်ထိခိုက်မှုတွေကနေတက်တာရရအောင်အမေရိကန်လေကြောင်းလိုင်းတွေကကြိုးပမ်းနေပေမဲ့လည်းခီးသွားလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတော့အထိနာနိုင်တယ်လို့လည်းသတိပေးနေကြတာပါနာမည်ကျော် Hilton Hotel လုပ်ငန်းအမှုဆောင်အရာရှိချုပ် Chris Nesseter ကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုဟာအနည်းဆုံး6လကနေတစ်နှစ်လောက်အထိရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြောင်းမကြသေးခင်တုန်းကယင်းနှိမ့်နှံ့သူတွေကိုသတိပေးပြောဆိုထားပါတယ်ခင်ဗျာ
။ကောင်းပါပြီကိုညာဝင်းအောင်ရေအခုတော့ဒီ SARS အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေအတွက်ကာကွယ်ဆေးတွေထုတ်လုပ်ခဲ့ဘူးတဲ့ Sanofi Pasteur ကုမ္ပဏီကြီးကလည်းကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်လုပ်ဖို့စီစဉ်နေပြီလို့ပြောပါတယ်။အပြည့်အစုံကိုတော့အဲ့ဒီကုမ္ပဏီကမန်နေဂျာတဦးဖြစ်တဲ့မတ်နှင်းပွင့်ဖြူကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
Sanofi Pasteur ကာကွယ်ဆေးကုမ္ပဏီကြီးဟာပြင်သစ်နိုင်ငံလီယွန်မြို့မှာအခြေစိုက်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများမှလည်းဌာနခွဲတွေဖွင့်လှစ်ထားတဲ့နိုင်ငံတကာဆေးကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်။အခုတရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာလည်းအရင်နိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့တဲ့ SARS လိုအဆောက်အအုံရောဂါနဲ့လက္ခဏာတူနေတာကြောင့်သူတို့ကုမ္ပဏီအနေနဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်လုပ်တော့မှာဖြစ်ကြောင်းကုမ္ပဏီအကြီးအကဲ David Liu ကဖေဖော်ဝါရီလ16ရက်နေ့မှာကြေညာလိုက်တာပါ။ကုမ္ပဏီအနေနဲ့နစ်စင်ဖြစ်နေကြတုတ်ကွေးရောဂါကာကွယ်ဆေးတွေကိုအမေရိကန်ဌာနခွဲကပဲအများဆုံးထုတ်လုပ်နေတာဖြစ်တဲ့အတွက်အခုစမ်းသပ်ထုတ်လုပ်မဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလည်းအမေရိကန်အစိုးရရဲ့ဇီဝဆေးပညာအဆင့်မြင့်သုတေသနဌာနတစ်ခုဖြစ်တဲ့ BARDA နဲ့ပူးတွဲလှုပ်ဆောင်မှာဖြစ်တဲ့အတွက်အမေရိကန်မှာပဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုစမ်းသပ်ထုတ်လုပ်ဖြစ်ဖို့များတယ်လို့ Sanofi Pasteur ကုမ္ပဏီရဲ့ clinical trial operation manager မှနင်းပွင့်ဖြူကပြောပါတယ
် US ဘက်က team က lead လုပ်ဖို့များတယ် because it's going to be US government နဲ့တွဲပြီးလုပ်မယ်ဆိုတော့ but it's still early လို့တော့လုပ်မယ် and then you know လဲ SARS နဲ့ပတ်သက်ပြီးတော့ vaccine ကလဲ Sanofi ဘက်ကပဲထုတ်တယ်ဆိုတော့အဲ့ဒီ information တွေကရှိတော့ဒီ COVID-19 နဲ့ပတ်သက်တဲ့ဥစ္စာ is very similar ဖြစ်တဲ့အတွက် company အနေနဲ့တမျိုး company အနေနဲ့အဲ့ဒါဆက်လုပ်ဖို့အတွက်ပို့ပြီးတော့စင်ပြေပြီးတော့အမြန်ဆက်မယ်ပေါ့နော် that's why so us မှာ manufacturing ကများသောအားဖြင့် flu ro viral manufacturing လုပ်တာ barda က us government နဲ့ဆိုတော့ us team ကပဲလုပ်ဖို့များတယ်လို့ထင်တယ်လောလောဆယ်အားလုံး information တွေနှုံးဖြူလုပ်တဲ့clinical department မှာ project မရောက်ပါသေးဘူး ရောက်လာတဲ့ခါကျမှအတိအကျသိရမှာဒါထင်မြင်ချက်ကိုပြောတာပေါ့ဒီနေ့တော့ကကောလိဂ်တယောက်နဲ့စကားပြောပြတော့ဘာဒါနဲ့ပတ်သက်ပြီးတွဲလို့တာဒီ US က team ကလောက်တာများတယ်ဆိုတော့ US က team ကိုပဲလီးလို့ခိုင်းဖို့များတယ
်အဲသူတို့ပြောတာနော်ဒီ SARS တို့ဒီဟာ MERS တို့နဲ့သူကတော်တော်လေးလာသရန်တူတယ်ဒီနောက်ပြီးတော့ Sanofi အဲ့ဒါကိုလည်းအရင်ကထုတ်ဖူးတယ်ဆိုတော့ vaccine ထုတ်ဖူးတယ်ဆိုတော့သူကပို့ပြီးတော့Oh, what about a chance for me?
Ground information is here. So it's not going to be starting from scratch. So we have some data and technology, but no, scientific background here, but more manageable.
Mula ga ala du yoga atwe kagwe zi tholu phu de atwe chong shi thara jao coronavirus kagwe zi atwe sa ten lou saung chein ma po myan gao myan nai bi me naw pai sat tat mu kala de ga ro thong than atai lo at law a chein yu ya nai ne lo so ba de
startup မှာတော့မြန်သွားမယ်ပေါ့เนาะ clinical trial run လုပ်တဲ့ခါကျရင်เนาะ clinical trial သူ့ရဲ့ regulation အရာတော့အချိန်ကတ်တတ်တာတို့ဘာလို့ရှိမှာပေါ့เนาะမြန်ဆန်ဖို့အတွက်ကတော့ it's all depend on the government right so ဒီအမျိုးတစ်ခုခုကိုမြန်မြန် release လုပ်ဖို့မြန်မြန် review လုပ်ဖို့က it's depend on the FDA ပေါ်မှာမူတည်ရဲ့သူတို့ how are they going to review it fast track will review လား regular track ဒါသူတို့ဘက်မှာပဲစိုင်းတယ် vaccine manufacturer ကတော့ regulation အတိုင်းပဲလိုက်ရမှာပဲသူဘလောက်ဘယ်နှစ်ဘယ်လို stage တွေ phase 1 phase 2 phase 3ဘလို phase တွေလောက်ရမယ်ဘလောက်ကြာမယ်ဆိုတော့အဲ့လိုမျိုးလို့သွားမှာပဲ but of course the other public health နဲ့ပတ်သက်ပြီးရော immediate need လို့ရဆိုရင်တော့ of course government health authority တွေက they always try to make an exception to make it fast track ဖြစ်အောင်လုပ်မှာပေါ့နော
် covid 19လို့တရားဝင်အမည်ပေးထားတဲ့ဒီ coronavirus ကာကွယ်ဆေးထုတ်လုပ်နိုင်ဖို့တရုတ်အစိုးရပါဝင်နိုင်ငံကအစိုးရတွေပုဂ္ဂလိကကုမ္ပဏီတွေကအချိန်လုပြီးအပြိုင်ဆိုင်စ조사နေကြတာပါဒါပေမဲ့ကာကွယ်ဆေးတို့ရဲ့ထုံးစံအရကာကွယ်ဆေးကိုစတင်ထုတ်လုပ်နိုင်ပြီဆိုပေမဲ့လည်းအဲ့ဒီဆေးကိုတရိတ်ဆန်နေတဲ့ပထမဆန်းသက်တာအဲ့ဒီကတစ်ဆင့်အောင်မြင်မှလူတွေနဲ့နောက်ဆုံးအဆင့်ဆန်းသက်တာစသဖြင့်အဆင့်ဆင့်လှုပ်ဆောင်ရလေးရှိတာကြောင့်ကာကွယ်ဆေးတစ်မျိုးထွက်နိုင်ဖို့အနည်းဆုံးလှနဲ့ချီကြာရက်လေးရှိတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်တရုတ်နိုင်ငံမှာလက်ရှိထုတ်လုပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုတော့နောက်ဆုံးအဆင့်ဖြစ်တဲ့ clinical trial လူနဲ့ဆန်းသက်မှုတွေကိုအပီလနောက်ပိုင်းမှာပြုလုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဒီအစိုးရအကြမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါကိုစောဝင်းလာရေအခုလို့ဒီကိုရိုနာဗိုင်းရပ်စ်ကိုမပြန့်ပွားရအောင်တရုတ်နိုင်ငံထဲမှာခီးသွွာလာရေးလမ်းကြောင်းတွေကိုပိတ်ပင်လိုက်တဲ့အတွက်လဲမြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလာသူတွေရဲ့လွတ်မြောက်ရာလမ်းကြောင်းတွေကိုပိတ်ဆို့သွားစေခဲ့တယ်လို့ဆိုပါတယ်စိုးမျိုးက VOA သတင်းနောက် Bill Gallo သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
မြောက်ကိုရီးယားကတရုတ်နဲ့နယ်စပ်ဒေသမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ဆိုးရိမ်လို့ကင်းလည်တာတွေပိုပြီးလုပ်နေတာကြောင့်လဲဖျက်ပြေးဖို့ကြံစည်နေသူတွေကိုပါဟန်တားတယ်လို့ဖြစ်လာပါတယ်။လက်ရှိအခြေအနေကို Liberty in North Korea အဖွဲ့ကစုကူပါကာကလို့ပြောပါတယ်
။ Right now we're seeing a massive slowdown in the flow of North Korean refugees not just
လောလောဆယ်တော့မြောက်ကိုရီးယားကဝင်လာတဲ့ဒုက္ခသည်အရေအတွက်အများကြီးကြာဆင်းနေပါတယ်။တရုတ်နိုင်ငံကိုဖျက်ချော်ပြီးထွက်ပြေးတဲ့လူတွေတင်တာမကမြောက်ကိုရီးယားနိုင်ငံတွေကနေထွက်ပြေးနိုင်ဖို့စ조사နေသူအရေအတွက်ကလည်းကြာဆင်းသွားပါတယ
်ထွက်ပြေးသူတွေအများဆုံးသုံးပြည့်တဲ့လမ်းကြောင်းကကီလိုမီတာ9000ရှိတာပါမြောက်ကိုရီးယားကနေတရုတ်ကိုဖြတ်ကျော်ပြီးလာအိုနဲ့ထိုင်းနိုင်ငံလိုနိုင်ငံတွေအပါအဝင်အရှေ့တောင်အာရှနိုင်ငံတွေစီကတဆင့်သွားတာပါသူတို့ရဲ့ခရီးစုံကတော့တောင်ကိုရီးယားနိုင်ငံပဲဖြစ်ပါတယ်တရုတ်နိုင်ငံကအခုလိုကိုရိုနာဗိုင်းရပ်စ်မပြန့်ပွားရေးအာရုံစိုက်နေချိန်မှာဒုက္ခသည်တွေနဲ့အကျိုးဆောင်ပွဲစားတွေအတွက်သွားလာရေးမှာငယ်ပေါက်လေးတွေရှိလာမလားလို့မျှော်လင့်မိပေမဲ့အခုထိတော့မတွေ့ကြရသေးပါဘူ
း As far as we know so far it's been problematic in terms of the
ကျွန်တော်သိတဲ့လောက်ကတော့မြောက်ကိုရီးယားဒုက္ခသည်တွေတုံးတဲ့လမ်းကြောင်းတွေအနေထားရောလောလောဆယ်သူတို့ခိုလုံနေတဲ့နေရာကနေထွက်ခွာဖို့အတွက်ရောအခက်အခဲတွေအများကြီးကြုံနေရပါတယ်မျိုးကြီးတွေမျိုးငယ်တွေနဲ့ရွာတွေမှာပါစစ်ဆေးနေတာတွေတိတ်များနေတာကြောက်ပ
ါတရုတ်နိုင်ငံဟာမြောက်ကိုရီးယားကထွက်ပြေးလာသူတွေကိုဒုက္ခသည်အစင်တန်းပေးဖို့ငြင်းဆန်လေးရှိပါတယ်အဲ့ဒီလိုအစင်တန်းပေးမဲ့အစားနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့နှိရှိထောင်တန်းကိုကြုံတွေ့ရနိုင်တဲ့သူတို့ရဲ့နေရပ်ကိုပြန်ပို့လေးရှိတာပါထွက်ပြေးလွတ်မြောက်နိုင်ခဲ့သူဂျူချန်ယန်းကတော့ဒီအန္တရာယ်ကိုသိသူတူဖြစ်တယ်လို့2011ခုနှစ်ကမြောက်ကိုရီးယားကနေထွက်ပြေးခဲ့တော့ကတရုတ်နိုင်ငံမှာဖမ်းဆီးတိမ်သိမ်းခံရဖို့သူလည်းဖြစ်ပါတယ
်။무조건그현장사살명령이내려져서도망가게발을잡
는다.이거ဖြတ်ကူးတဲ့လူဘယ်သူမှမစိုးတနက်နဲ့ပြစ်ဖို့မြောက်ကိုရီးယားကအခုအမိန့်ပေးထားတယ်။ဒါကြောင့်အန္တရာယ်ပိုကြီးလာတယ်။ထွက်ပြေးသူတွေရောထွက်ပြေးတဲ့သူတွေကိုကူညီရတဲ့သူတွေရောအသက်အန္တရာယ်တိတ်များပါတယ်။
တောင်ကိုရီးယားကထုတ်ပြန်တဲ့တရားဝင်စီးရင်အင်တွေအရ2019ခုနှစ်မှာမြောက်ကိုရီးယားကထွက်ပြေးလာသူ1000ကျော်ရုံလေးသာရှိတာကြောင့်18နှစ်အတွင်းအရေးအတွက်အ ਨੇ ဆုံးဖြစ်ပါတယ် တရုတ်နိုင်ငံအတွင်းအသွာအလာပိတ်ပင်ထားတဲ့ကာလအပေါ်မူတည်ပြီး2020ခုနှစ်မှာအရေးအတွက်ဒီထက်ပိုနှဲသွားနိုင်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပါရှင်အခုတော့မြန်မာစစ်တပ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ခုံရုံးကစစ်ဆေးအရေးယူမဲ့ကိစ္စဟာအနှစ်သာရကိမဲ့ပြီးယုံကြည်လို့မရကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ပါတယ် ICOE အစီရင်ခံစာမှာပါတဲ့ရခိုင်ပြည်နယ်အတွင်းအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့စစ်ခုံရုံးကစုံစမ်းစစ်ဆေးဆောင်ရွက်သွားမယ်လို့မနေ့ကမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်အပေါ်မှာသူတို့ကအခုလိုတုံ့ပြန်ခဲ့ကြတာပါအပြည့်စုံကိုဆက်ပြီးနားဆင်ပါရှင် ICOE ရဲ့အပြည့်သက်အစဉ်ခန်းစာမှာပါတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကစုံစမ်းစစ်ဆေးအရေးယူမဲ့အကြောင်း February 22ရက်နေ့ကထုတ်ပြန်ကြေညာခဲ့တာနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် Yet again we got the military promising
မြန်မာစစ်တပ်ကနေခုံရုံးဖွဲ့စစ်ဆေးပါမယ်ဆိုတဲ့ကတိကိုထပ်ပြီးပေးပြန်ပါပြီ။ဒါပေမဲ့အဲ့ဒီစစ်ခုံရုံးကလျှို့ဝှက်စစ်ဆေးတာဖြစ်ပါတယ်။တရားစွဲအပြစ်ပေးခံရသူတွေအားလုံးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုကျွန်တော်တို့ဘယ်တော့မှတိတိကျကျမရပါဘူး။ဘယ်ပုံမှန်တွေနဲ့ထောင်ဘလောက်ထိချသလဲရေးယူသလဲဒီလူတွေဟာတကယ်ပဲထောင်နှံအပြစ်ပေးခံရသလားစတာတွေကျွန်တော်တို့ဘယ်တော့မှမသိရပါဘူး
။ဒါအပြင်အဓိကစစ်ကောင်းဆောင်တွေအနေနဲ့တာဝန်အပြစ်ယူသင့်တယ်လို့လည်းမြင်ကြောင်းမာဖာမနာကအခုလိုပြောပါတယ်။
Yet none of the senior commanders, men on light or others, are taking.
ဟုတ်ကဲ့စစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတပုံစံတည်းကျူးလွန်အောင်စေခိုင်းခဲ့တယ်ဆိုရင်ဒီလုံရက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အပါအဝင်အကြအဆင့်မြင့်စစ်တပ်ရာရှိမှန်သမျှတာဝန်ယူရာမျိုးမရှိပါဘူးဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာစစ်တပ်မှာအဓိကအမိန့်ပေးသူဖြစ်ပါတယ်အခုသူလဲအောက်ခံစစ်သားတွေကျူးလွန်ခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလေးမှုအတွက်ဗိုလ်ချုပ်မှူးကြီးအနေနဲ့ဘာကြောင့်ပုဂ္ဂိုလ်ရေးအရတာဝန်မယူရပါသလဲအခုချိန်ထိတွေးနေရတာကတော့မြေပြင်မှာလက်တွေ့တာဝန်ထမ်းဆောင်နေတဲ့စစ်သားတွေကိုပဲဂျားကနေတစားကန်အနေနဲ့ပြစ်ဒဏ်ပေးပြီးအထက်အရာရှိတွေကတော့သူတို့ယာဒူးနေရာတွေမှာပဲဆက်ပြီးရှိနေဆဲဖြစ်ပါတယ
်အခုလိုမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင် ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအနေနဲ့ဒီလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့ပါတယ်ဆိုတော့ဆွဆွဲချက်နဲ့အမှုဖွင့်ရင်ဆိုင်နေရတဲ့အခြေအနေကြောင့်ရောဖြစ်နိုင်သလားရှင
် I think it is now genuinely thought that the ICJ
ကိစ္စကြောင့်မြန်မာအစိုးရအနေနဲ့သူတို့ရဲ့စုံစမ်းမှုတွေမှာခိုင်မာမှုတချို့ရှိရမယ်ဆိုတဲ့ရလဒ်တွေထွက်လာတာဖြစ်ပါတယ်။ဆေးရသုံးမှုကျူးလွန်မှုရှိခဲ့တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုလာရတာဖြစ်ပါတယ်။ ICJ တရားရုံးမရောက်ခင်အချိန်ထိမြန်မာအစိုးရကရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့လုံးဝကိုငြင်းပယ်ခဲ့တာပါ။ ICJ ကအမှုဟာမြန်မာအစိုးရအနေနဲ့တစုံတရာကိုတော့ဝန်ခံရတော့မယ်ဆိုတဲ့အခြေအနေကိုသဘောပေါက်စေခဲ့ပါတယ်။
မြန်မာစစ်တပ်အနေနဲ့ကိုရိုင်းကျူးလွန်ခဲ့တဲ့ပြစ်မှုကိုကိုဘာသာကိုစုံစမ်းစစ်ဆေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်း AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Consmi က VOA ကိုပြောပါတယ
် Yeah I mean I think it's extremely hollow and only further
underscores ဒါကကိမပြီးတော့ဒီလောက်ရကြောင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်လွတ်လပ်ပြီးပြလဲမှုကင်းတဲ့စုံစမ်းစစ်ဆေးမှုလိုအပ်နေတယ်ဆိုတာထပ်ပြီးမိမောင်းထုတ်ပြနေပါတယ်။အင်းနေရွာဆုလိုက်ပြုံးလဲတပ်ဖြတ်မှုကိုသူတို့စုံစမ်းစစ်ဆေးအရေးယူပြီးပြီလို့ဖော်ပြထားပါတယ်။ဒါကလိမ့်ညတာပါ။ကျူးလွန်ခဲ့သူတွေကိုထောင်နဲ့ချမှတ်တယ်ဆိုရင်လည်းသူတို့ကိုပြန်လွတ်ပေးတယ်လို့ဘလို့အရေးယူပြစ်ပေးတယ်လဲဆိုတာလည်းပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင် ICOE ရဲ့အစီရင်ခံစာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချွတ်ပြင်းရွာကတပ်ဖြတ်မှုကိစ္စတွေကိုစစ်ခုံရုံးနဲ့စစ်ဆေးဆောင်ရွက်သွားမယ်လို့စစ်တပ်ကထုတ်ပြန်ကြေညာခဲ့တာပါ။ဒါ့အပြင်အင်းဒီရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့လည်းဖော်ပြထားတယ်လို့ဂူတာပြင်းရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးစစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေတွေကိုမကြခင်သတင်းထုတ်ပြန်သွားမယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီမကြခင်မှာတော့ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲမှုအခြေအနေဘယ်လောက်ထိဆိုးနေတယ်လဲဆိုတဲ့အကြောင်းကြားဖို့ရှိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ပလတ်စစ်ကိုသူ့အတုံးကဒီဟာဒီဟာသုံးရမယ်လို့ထင်ထားတာကိုကိုကအဲ့အတုံးနဲ့မလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စစ်မဆိုအန္တရာယ်ရှိသွားမှာလဲ
ဒါကတော့ပလတ်စတစ်သုံးဆွဲမှုနဲ့ပတ်သက်လို့ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါတုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကျမတို့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲသူတသိန်းကျော်လောက်ရှိနေကြောင်း OPN ဝါမူးယစ်ဆေးဝါတိုက်ဖြတ်ရေးစစ်ဆင်မှုမှတ်တမ်းရုပ်ရှင်ရိုက်ကူးသူကချင်ကက်သလစ်ခရစ်ယာန်ဘုန်းတော်ကြီး Father John Laro က VOA ကိုပြောပါတယ်ကချင်ပြည်နယ်မှာမူးယစ်ဆေးသုံးဆွဲနေသူတွေရဲ့အခြေအနေဘလောက်ထိဆိုးရွားနေသလဲမူးယစ်ဆေးဝါတိုက်ဖြတ်ရေးမှာဗဟိုနဲ့ပြည်နယ်အစိုးရတွေကဘာကြောင့်ထိထိရောက်ရောက်မဆောင်ရွက်နိုင်ရသလဲဆက်သွယ်မေးမြန်းချက်ကိုနားဆင်ပါရှင်ကချင်ပြည်နယ်မှာဒီမူးယစ်ဆေးဝါသုံးဆွဲမှုအခြေအနေကဘလောက်ထိဆိုးနေသလဲNow father road အတွက်ကရောဒီအခြေအနေကဘယ်လောက်ထိစိုးရိမ်စရာကောင်းနေလဲရှင
်။အာတော်တော်ဒီကိုစိုးရိမ်စရာကောင်းတယ်လို့ပြောရမှာကျွန်တော်အဲ့ဒီ2016နဲ့2017နဲ့အဲ့ဒီနေပေါ့လေအဲ့ဒီနေနဲ့မှာကျွန်တော်အဲ့ဒီ document ကိုရရင်နဲ့ခါတဲ့ request ပါလိုက်လို့တာပေါ့လေနော်။အဲ့လိုမျိုးလိုက်လို့တဲ့အချိန်မှာကျွန်တော်သိရတဲ့ result တွေကတော်တော်ကြီးကိုတောက်ချောက်ကောင်းတယ်။ Muse စွဲနေတဲ့လူတွေကြီးပဲစပိန်နဲ့တင်ကြမှာရှိမှာနောက်ပြီးတော့မှအဲ့ဒီအိမ်တိုင်းလိုလိုမိသားစုတိုင်းလိုလိုမှမူးဆေးဝါးဆွဲနေတဲ့မိသားစုဝင်တွေတယောက်နဲ့ရလောက်ရှိတယ်အဲ့ဒါတော့ဟိုအခြေအနေဆိုးတာပေါ့နော်နောက်ပြီးရွာထဲမှာဆိုလည်းခဏပြောသလိုမူးဆေးဝါးကိုတော်တော်ကြီးကိုလွတ်လွတ်လပ်လပ်ရောင်းဝယ်နေတဲ့အခြေအနေတွေနောက်ပြီးကျောင်းသူကျောင်းသားတွေကအစကျောင်းပေါင်းကျင်တွေမှာမူးဆေးဝါးရောင်းနေတဲ့ဟာကိုသူတို့တော်တော်ကြီးကိုသုံးသွဲနေတဲ့အခြေအနေတွေကအစတွေ့ရတယ်ကျင်းပြန်အဆိုးဆုံးကအဲ့ဒီဖက်ကံဘက်မှာအဲ့ဒီလမ်းဘေးမှာတွေပေါ်တင်ကိုရောင်းဝယ်နေကြတာသူတို့တကယ်ဟိုလိုင်းစင်ရထားတဲ့ပုံစံမျိုးပေါ့လေနော်သူတို့ရဲ့မူးဆေးဝါးဆွဲတဲ့လူငယ်တွေကရွာထဲမှာမြို့ထဲမှာများတဲ့အခါကျတော့လူစီရိုက်မှုတွေများလာတယ်အမခိုးဝက်တာတို့နောက်ပြီးတော့မှအမလူရက်တာတို့နောက်ပြီးရက်ရွာမှာမငြိမ်မသက်ဖြစ်တယ်နောက်ပြီးတိုင်းသူပြည်သားတွေမိဘသူတွေစိတ်အေးလေညအချိန်တော့မှအေးရတဲ့အချိန်တွေဖြစ်လာတာပေါ့လေနော်အဲ့လိုမျိုးအဲ့လိုသည့်အခြေအနေဆိုတာပြောတော့ကျွန်တော်တော်တော်ကြီးကိုအော်အော်ထိလိုက်မိတာပေါ့နောက်ပြီးတော့မှအဲ့ဒီကျွန်တော်တို့ဒီနှစ်ပေါင်းလုံခဲ့တဲ့လူနှစ်ပေါင်း20 30အစွဲမှာမူးဆေးဝါးကြောင့်မို့ဆုံးသွားတဲ့လူငယ်တွေကကျွန်တော်တို့ရဲ့လိလာဒီသူတေသနာပြုချက်အရာတော့အ ਨੇ ဆုံးဒီ9000ပေါင်းကျင်တော့ရှိမှဖြစ်နေအဲ့ဒါကြောင့်မို့ကျွန်တော်အရန်ကိုဟိုအော်အော်ထိလိုက်မိတာပေါ့ဒီမူးဆေးဝါးအခြေအနေပေါ့လေနော်ဒါကျွန်တော်တို့ရဲ့ကချင်ပြည်နယ်ဒီနေ့လည်းရှိသေးတယ်နော်ဒါတချဟိုအဲရှမ်းပြည်နယ်ဘက်မှာတော့ဟိုအောက်ဘက်မှာတည်းဒီအောက်ဘက်ကဒီစကိုင်းတို့မန္တလေးတို့ရန်ကုန်တို့ဘက်မှာပါသေးဘူ
းဟုတ်ကဲ့ရှင်အဲ့တော့ဟိုចောင်းသားလူငယ်တွေဂျားရောပေါ့နော်အဲ့ဒီမှာလာပြီးတော့အလုတ်လုတ်ကင်နေတဲ့လူတွေပေါ့နောက်ပြည်သူတွေဂျားထဲမှာဒီလောက်ထိမူးယစ်ဆေးဝါးတွေဟိုသုံးဆွဲနိုင်တာဘာကြောင့်လဲလို့မြင်ပါလဲရှင်
ခဏပြောသလိုပေါ့လေနော်ဒီတက်ဆိုင်တဲ့အစိုးရရဲ့ဒီစွမ်းစွမ်းတမန်ဒီမူးဆေးဝါးတက်ချေလုံငန်းမှာအားနေတယ်ဆိုတော့အပေါ်မှာကျွန်တော်တို့တွားပြီးသုံးတက်မိတာပေါ့လေနော်အခုတဘောကခဏကျွန်တော်ပြောပြတဲ့အတိုင်းပဲဒီမြို့ထဲရွာထဲမှာမူးဆေးဝါးကိုလွတ်လွတ်လပ်လပ်ရောင်းဝယ်တယ်ဆိုတာကဟိုရေးတယ်မတိကြဘူးလားတဘောလေနော် သူတို့ဘာမှမလုပ်ကြဘူးလားနောက်ဒီမွေးစီဝါတွေကဘယ်ကလာတယ်လဲနောက်ပြီးတော့မှအဲ့ဒီချင်းပင်နေအဲ့ဒီဟိုဒီတရုတ်ပြည်နယ်စပ်မှာတွေတနိုင်ဘက်မှာတွေဒီဘင်းကင်းစိုက်ပြောတဲ့ဧကတွေထောင်နဲ့တောင်းနဲ့ချီပြီးရှိတာအဲ့ဒါအစိုးရဘာမှမသိကြဘူးလားဘယ်လိုအမိန်နဲ့လုပ်နေကြတာလဲအမေကမေးကြတယ်အများကြီးရှိတာပေါ့လေနော်ဒီစုံတယောက်တည်းကိုပဲလည်းညှို့ထိုးပြီးအပြစ်တင်မယ်ဆိုတော့ဒါမဖြစ်တင်တာပေါ့လေနော်ဒါကျွန်တော်တို့ရဲ့မိဘပြည်သူတွေကအစိုးရကဆက်ဆိုင်တဲ့လူကြီးမိဘတွေကအကုန်လုံးစီမှာတာဝန်ရှိတာပေါ့အဲဒါကြောင့်မို့ကျွန်တော်တို့ကဒီမွေးစီဝါပြဿနာကိုဖြေရှင်းဖို့ဆိုတာကအစိုးရတယောက်တည်းဦးသေးပေါ်မှာပဲကျွန်တော်တို့အားကိုးပြီးပုံအားထားတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒီမိဘပြည်သူတွေကဆက်ဆိုင်တဲ့ဘာသာရေးအဖွဲ့အစည်းတွေကနော်နောက်ပြီးဆက်ဆိုင်တဲ့အစိုးရဌာနတွေအားလုံးသူကလက်တွေ့ပြီးတော့မှဒီမွေးစီဝါကိုဘုံရန်သူအဖြစ်နဲ့ကျွန်တော်တို့တင်းကြီးတင်းကြီးတညွတ်တယ်အဲ့လိုမျိုးတိုက်ဖြတ်မှာပဲအောင်မြင်မဲ့အနေအထားဖြစ်တယ်လို့ကျွန်တော်အနေနဲ့သိမြင်မိပါတယ်ခင်ဗ
ျအခုဒီ father ပြောသွားတဲ့အချိန်မှာကျွန်မသတိရမိတာကဒီကချင်ပြည်နယ်မှာမွေးစီဝါတွေအလိုအရန်တုံးဆွဲမှုများလာတဲ့အတွက်ဒီကချင်လူထုတွေကိုယ်တိုင်ကဒီမွေးစီဝါတိုက်ဖြတ်ရေးအတွက်ပေါ့နော်ဆန္ဒပြတာတွေလူထုလှုပ်ရှားမှုတွေလုပ်တာရှိခဲ့ပါတယ်လွန်ခဲ့တဲ့နှစ်တရာပေါ့လေအဲ့ဒီမှာအာဏာပိုင်တွေနဲ့လည်းထိတ်တိုက်ရင်ဆိုင်ခဲ့ရတဲ့အခြေအနေလည်းရှိပါတယ်အဲ့ဒီအခြေအနေကရောအခုဘယ်လိုရှိနေပြီလဲရှင
်အရင်တုန်းကဒီပတ်တစံဆိုတဲ့ဒီမွေးစီဝါတိုက်ဖြတ်ရေးလူထုလှုပ်ရှားမှုဒီ2015-16အဲ့ဒီ3နှစ်အတွင်းမှာတော်တော်ကြီးကိုဟိုလှုပ်လှုပ်ရွတ်တာဖြစ်ခဲ့တာပေါ့လေနော်သူတို့အဲ့လိုဖြစ်လာတဲ့အခြေအနေကလည်းခဏကျွန်တော်ပြောတဲ့ဒီကိုယ့်ရဲ့မိသားစုထဲမှာကိုယ့်ရဲ့ရက်ွက်ထဲမှာမြို့ရွာထဲမှာမွေးစီဝါကဘယ်လောက်ထိဟိုလိုမျိုးဘယ်လိုပြောမလဲဆိုးရွားနေတာတွေ့တဲ့အခါကျတော့တက်ဆိုင်တဲ့လူတွေကမလုတဲ့အခါကျတော့ကိုယ့်သားသမီးတွေတည်နေတဲ့ဟာတွေကိုယ့်ဘေးပတ်ဝန်းကျင်မှာအဲ့လိုဖြစ်ပြနေတဲ့ဟာတွေပြည်သူလူထုကမနေနိုင်လို့သူတို့ကိုယ်တိုင်ဖားလုတဲ့သဘောဖြစ်သွားတာဥပဒေကြောင်းအရာပြောမယ်ဆိုတော့ဒါမဖြစ်တယ်မပေါ့လေနော်ဒါအစိုးရလုံးဝမဲ့ဟာကိုပြည်သူလူထုကထားလို့တယ်ဆိုတော့အမတက်ဆိုင်တဲ့အစိုးရနဲ့တင်းတော့ပဏိပခဖြစ်ရောအဲ့ဒါလိုမျိုးပေါ့လေနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီဒီမွေးစီဝါတက်ဖြစ်ရလှူချမှုအဲ့ဒုံကတော်တော်ကြီးကိုဟိုအစိုးရနဲ့ဒီသူကြားအဲ့ဒီမွေးစီဝါတက်ဖြစ်မှုကြားမှာနားလည်မှုလွဲတာတို့ခဏပြောတဲ့ဒီပဏိပခလေးတွေဖြစ်ခဲ့တယ်အဲဒါကြောင့်ကျွန်တော်ခဏပြောသလိုပဲလက်တွဲပြီးလုပ်ရမယ့်ကိစ္စတွေနော်ပြည်သူလူထုကလည်းသူတို့ဟိုဥပဒေကြောင်းနားမလဲပဲနဲ့ဟိုသူတို့စိတ်ချင်တယ်လို့ကြိုက်တယ်လို့လုပ်လို့မရဘူးအဲအဲ့ဒါပြည်သူလူထုရဲ့ပါဝင်မှုကိုလည်းအစိုးရမင်းတို့မလိုအပ်ဘူးမင်းတို့လည်းမဆိုင်ဘူးဆိုတဲ့ပုံစံမျိုးမဟုတ်ဖက်နဲ့ပြည်သူလူထုရဲ့ဒီပါဝင်မှုကိုလက်ကမ်းချုပ်ပြီးသမှဥပဒေပေါင်းတွင်မှာဘယ်လိုလက်သွဲပြီးလှုပ်ဆောင်နိုင်မလဲဆိုတဲ့နီလန်တစ်တွေချပြီးအတူတူလုပ်ရမယ်လို့ကျွန်တော်အနေနဲ့တော့မြင်တာပေါ့လေနော်ဒါမှလည်းအခုလောလောဆယ်အခြေအနေကတော့ဒီမွေးစီဝါတက်ပြည်လူထုလှုပ်ရှားမှုကလည်းဒီနောက်ထောင်းဆက်ခွန်နေခုနမှာဒီဘင်းကင်းဆိုင်တဲ့လူတွေနဲ့တော်တော်ကြီးကိုပဏိပခပြင်းပြင်းထန်ထန်ဖြစ်ပြတဲ့နောက်မှာတော့သူတို့လည်းနိုင်နေတော့တည်သွားတဲ့သဘောရှိတယ်သူတို့ကအစိုးရအဖွဲ့အစည်းမဟုတ်တဲ့အတွက်ကြောင့်မို့ဒီလိုမျိုးကြားတဲ့နေဘင်းကင်းဖြစ်ပြတာတော့မလုပ်တင်ဘူးနော်အဲ့တော့သူတို့နားလေသဘောပေါက်သွားတဲ့အခါကျသူတို့ကခု strategy အစ်စ်ပေါ့လေနော်နီးလမ်းအစ်စ်နဲ့သူတို့တွေမူရစီဝါပိုက်ဖြစ်လုပ်ငန်းကိုလုပ်နေကြတယ်ဘယ်လိုလုပ်ပုံစံမျိုးလုပ်နေတယ်လဲဆိုရင်သူတို့တွေကခု awareness ဆိုတဲ့မွေးစီဝါရဲ့အန္တရာယ်ကိုရက်ွက်ထဲမှာအကြောင်းထဲမှာနော် church ထဲမှာဖခင်ကျောင်းတွေထဲမှာလိုက်ပြီးဟောပြောတာတို့ဒီမွေးစီဝါရဲ့အန္တရာယ်တွေနော်ဒီလိုက်ထဲမှာလိုက်ပြီးပြောသလိုကိုယ့်ရဲ့ရက်ွက်မျိုးရွာတွေမှာမွေးစီဝါတွဲနေတဲ့လူငယ်တွေကိုဒီမွေးစီဝါတိုက်ဆက်တဲ့ဒီဆေးကုပေးတဲ့နော်တမန်ကျမ်းစာကအရင်စီပြီးတော့မှပြန်ကောင်းလာဖို့ကြိုးစားပေးတဲ့အစီအစဉ်တွေလုပ်နေကြတယ်နောက်ပြီးတော့မှဒီမွေးစီဝါရောင်းဝယ်တဲ့လူတွေကိုသူတို့တွေဟိုတွားပြီးမယောင်းဝယ်ဖို့ဖြောင်းပြတာတို့ဒီမွေးစီဝါဒီဘင်းကင်းစိုက်တဲ့လူတွေလည်းတခြားနေလမ်းနဲ့ပေါ့လေနော်အဲအစ်စ်မွေးဝမ်းကြောင်းပြုဖို့သူတို့တွေတွားပြီးဆွေးနွေးပညာပေးတာတော့လုပ်နေကြတယ
်ဒီအခြေအနေရဆိုရင်အခုကချင်ပြည်နယ်မှာမွေးရစေဝါတုံးဆွဲမှုကိုထိန်းချုပ်နိုင်မဲ့အခြေအနေပေါ်မှာရောမျှော်လင့်ချက်တွေရှိနိုင်မှာရှင
်အဲအခုမျှော်လင့်ချက်ကတော့ရှိတယ်မျှော်လင့်ချက်ရှိလို့လည်းလူတွေကဆက်ပြီးတော့မှဟိုသူတို့လှုပ်ရှားနေကြတာပေါ့လေနော်ဒီလိုမျိုးပြဿနာဖြစ်နေတဲ့ဟာကိုဒီမျောလင်းချက်ကင်းမဲ့ပြီးဘာမှမလုပ်ဘူးဆိုရင်အခြေအနေကပိုပြီးဆိုးလာနေတာ哦အဲ့ဒါကြောင့်မို့အခုဒီနေ့တို့တွေဒီလိုမျိုးလှုပ်ရှားနေတာတွေးတဲ့အခါကျတော့ဒီအစိုးရကလည်းဟိုအရင်ကထက်ပိုပြီးတော့မှ PPCC လှုပ်လာတာလေးတွေတွေ့ရတယ်နောက်ပြီးတော့မှဟိုလမ်းဘေးမှာတွေဟိုကျောင်းဘေးမှာတွေဟိုအရင်တော့ဆိုဟိုတက္ကသိုလ်ကျောင်းမှာကအစားမှာတက္ကသိုလ်ကျောင်းသားတွေ break time တွေမှာပေါ့လေနော်အိမ်သားတွေတွားပြီးဆေးထိုးပြီးပြန်လာတာအဲ့ဒါလောက်ထိဆိုးခဲ့တာအဲ့ဒီအမှန်အခုအဲ့ဒီအဆင့်တွေကနည်းနည်းရော့ပါသွားပြီနောက်ပြီးတော့မှ ရက်ပတ်ထဲမှာမြို့ရွာထဲမှာမွေးဆေးဝါးပေါ်တင်ရောင်းတဲ့ဟာတော့မရှိတော့ဘူး။ရောင်းဝယ်တော့ရှိတော့ရှိတယ်ပေါ်တင်တော့မဟုတ်တော့ဘူးပေါ့လေနော်။အဲ့ဒီလိုမျိုးနည်းနည်းလေးအခြေအနေကောင်းလာတဲ့အရေးလက္ခဏာတွေကိုကျွန်တော်တို့တွေတွေ့ရတယ်။ဘာပဲမလဲအဓိကကအဲ့ဒီမွေးဆေးဝါးဝင်တဲ့လမ်းကြောင်းတွေကျွန်တော်ပြောချင်တာ source ပေါ့လေနော်။အဲ့ဒီမွေးဆေးဝါးတဲဆောင်တဲ့ဒီဖြန့်ဖြူးတဲ့တကယ်ဘေးရစာကြီးတွေကိုဒီမဖမ်းနိုင်သေးတဲ့အချိန်ကြတော့ကဲမွေးဆေးဝါးအရင်အမြစ်ပြဿနာကိုမရှင်းနိုင်သေးတဲ့အခြေအနေရောက်နေတာပေါ့လေနော်အခုဒီကချင်ပြည်နယ်ပဲရှမ်းပြည်နယ်ပဲမှာလူစုလှုပ်ရှားမှုတွေဒီလှုပ်ရှားလာတာကိုတွေ့တဲ့အခါကျတခြားနယ်တွေဒေတာတွေကဟိုမိဘပြည်သူတွေလည်းဒီမွေးဆေးဝါးလှုပ်ရှားမှုတွေမှာသူ့ဟာနဲ့သူ့သူ့နိလန်းနဲ့သူ့သူ့အဖွဲ့အစည်းနဲ့သူ့လှုပ်လာကြတာတွေ့ရတယ်အခုတခုတကယ်တရင်ကောင်းကတော့ဗာလဲဆိုတော့ဒီလိုမျိုးကချင်ပြည်နယ်ရှမ်းပြည်နယ်ပဲမှာပြည်သူလူထုတွေကဒီမွေးဆေးဝါးတိုက်ပွဲလှုပ်ရှားနေတာတွေ့တဲ့အခါကျအမေရိကန်အစိုးရက USA ကနေဒေါ်လာ6 million ဒီလှုပ်ရှားမှုကိုကူညီပံ့ပိုးဖို့သူတို့ budget ချတယ်ဆိုပြီးတော့မှသူတို့တွေကြေညာတယ်အခုအကူအညီတွေလည်းဝင်လာပြီဟိုအစိုးရလည်းနည်းနည်းလေးထပ်ပြီး PPCC နဲ့ပေါ့လေနော်ပြည်သူလူထုနဲ့ပေါင်းပြီးလုပ်မယ်ဆိုတော့ကျွန်တော်တို့တွေဒီပြဿနာကိုဒီမွေးဆေးဝါးပြဿနာကိုဖြေရှင်းနိုင်မလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ခင်ဗျ
ဘူးလရှိအောက်ရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကိုဖွဲ့စည်းတောင်းပန်ပေးခဲ့တာတိတ်မကြခင်ရပ်ပိုင်းအတွင်း6နှစ်တင်းတင်းပြည့်တော့မှာဖြစ်ပါလေဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအောက်ရီလိုက်စားမှုဘယ်လောက်အထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကနေဘယ်လောက်အထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932323955လေး၊ email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ခုဆက်လက်ပြီးတော့စနေနေ့ခင်းတိုင်းကိုအောင်တင်ဆက်နေတဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပ
ါ။ငွေနဲ့ရာဇဝင်တနည်းလောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖျက်ဆီးခဲ့ရတာပါ။အခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမဏီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ။Liberty John နဲ့ Alice John Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အားလုံးကမှတ်တမ်းထားပြီးသတိတရကုန်ပြူတာကိုလိုလားကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမှတ်တရရှိစေရင်ညားတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ
။တမဏီပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာ American ပြည်ထောင်စုရဲ့ရွှေ့ပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ် Alice John ကိုပြင်ဆင်မွမ်းမံရမှာတမဏီပြားပေါင်း980လောက်မှာရွှေ့ပြောင်းဝင်ရောက်သူ938000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေ့ပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရန်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်
။ If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမဒါမှမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှိမ်ခံရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထီမိသားစုတွေများလာခဲ့ကြပါတယ
်။အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်။ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
Namerigo sini tja akhu lo su saung thara ayan kaung ma de ko be mitazu ga sin tet la le so ra di ma bian sha twe nai ma de.
Di tamani bya ri bo ma atama lo a pe sei khain tu ri ye namerigo le yee thu thara wa. Brigandi ga
We tell the story of slaves
and their arrival
ကျွန်တော်နဲ့သူတို့ဘလို့ရောက်လာတယ်ဆိုတာလည်းမှတ်တမ်းတင်ထားပါတယ်တကယ်ကိုဝမ်းနည်းဝယ်ရအချိန်နေပါဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမ်မနီပြားတွေပေါ်မှာဌာနေတိုင်းရင်းသားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာနာဇရူအစ္စလမ်ဟာတရားဟောဆရာတယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ကွက်ကင်းလုံချုံကြီးအမှတ်တစိမ့်နဲ့တတ်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အရနေငါနေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ
်အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရမှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖာတမာက
မွတ်စလင်တွေမှာလဲဘာကြောင့်မရှိရမှာလဲဆိုပြီးအမဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြားပေါင်းစည်းမှုတည်းရပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလဲရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့စည်းတွေပေါ်ပေါက်လာတာပါစည်းစံပိုင်ရှင်တူဖြစ်တဲ့တိုနီဂျန်က
ဆိုတော့如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုအဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လူငယ်တွေကနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရဲကွက်ကနေပြီးတော့လူလူကြားပို့ပြီးတော့နီနီကက်ကက်ဆက်ဆံလာကြပါတယ်အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတော်ကိုခံခဲ့ရတဲ့သူတွေနဲ့ပါရှစ်ပြောင်းချေချလာသူတွေအနေနဲ့ဘာမှစိုးရိမ်စရာမလိုဘဲနဲ့သူတို့ရဲ့နင်နာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်အခုခါမှာတော့ရဲကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာမစ္စတာစပက်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါရယ်
But the legend is that he could tell you
Saudi Arabia မှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
် Green ribbon means that it's an original
ဖေချိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါ Congress စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာ။နေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာသိမ်းမရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နည်းပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်တဲ့အတွက်ခက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါ
ဒီတစ်ပတ်တော့တကယ်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတဲ့တဲ့ပလတ်စတစ်နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတော့ကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော့အန်ပြီးဝမ်းပြက်ဝမ်းလျှောဖြစ်ရကနေနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမနည်းတေဆုံးခဲ့ရတယ်လို့တခြားအများပြားကိုတော့ဆေးုံပို့ခဲ့ရပါတယ်။အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းချဲ့မှာကျောင်းကတုံးတဲ့စားတုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်။ကလေးမိဘတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့တာသမီငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူး။ဒီလိုကြေကွဲစရာဖြစ်ရတွေကကမ္ဘာအနှံ့မှာရှိနေတာပါ။မြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါသုံးပလတ်စတစ်ပုံတွေခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ပလတ်စတစ်ကိုသူ့အသုံးကဒီဟာဒီဟာသုံးရမယ်လို့ထွင်ထားတာကိုကိုကအဲ့အသုံးတိုင်းမလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စတစ်မဆိုအန္တရာယ်ရှိသွားမှာလဲ
ပလတ်စတစ်ကိုအမျိုးအစားတွေခွဲထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီပလတ်စတစ်တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပတ်ဝန်းကျင်မှာဒီပလတ်စတစ်တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းဘူးနှင်း900တောင်မပြောင်းဘူးဆိုလိုတဲ့ဘဝကကျမတို့ဒီပလတ်စတစ်ခွက်ကိုပစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင်သူကအဆီလေးတည်းဖြစ်သွားမယ်အဲ့အဆီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်း900ပဲအဲ့တော့နောက်နှင်း900သွားကြည့်လဲအဲ့ဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးကြီးရှိတော့ SPI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိမ်ထဲမှာအမိုက်သိန်းကလာလို့ရှိရင်ဒီပလတ်စတစ်ကိုတော့ဘယ်လိုပုံနဲ့စွန့်ပြေးရမလဲဆိုတာကိုစနစ်တကျလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအိမ်ပလတ်စတစ်အမျိုးအစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ခါစပြီးတော့အမျိုးအစားခုနှစ်ခုခွဲထားပါတယ်သူ့ရဲ့လမ်းညွှန်ကတော့ SPI code လို့ခေါ်ပါတယ်နံပါတ်1ကတော့ polyethylene PETE လို့သိပါတယ်သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်တွေထည့်တဲ့ပလင်းတွေမှာသုံးတယ်ကောင်းပြီးတဲ့ပြီးလို့တဲ့နံပါတ်ကျိုးလို့တဲ့အဲ့ဒါကိုတော့ PEPE လို့ခေါ်ပါတယ်။နောက်နံပါတ်2ကတော့ polyethylene နဲ့လုပ်ထားတဲ့ HDPE ပေါ့နော်။သူကတော့တိတ်ပြီးတော့ဟိုခိုင်ကောင်းနေနံပါတ်2ကအိမ်ရနဲ့လုပ်ထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ဖြစ်ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်။တိတ်ကောင်းပါတယ်။ဥပမာဆိုရင်နွားနို့ထည့်တဲ့ပုံတို့ဆက်စီပုံတို့နောက်ခေါင်းရှော်ရည်စက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှကျရင်ဒီမှာအမှနွားနို့ပုံဆိုလို့ရှိရင်နွားနို့ပုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဒီပုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငကူကကြံခဲ့တာဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာကီမီကယ်တခုထည့်ထားတဲ့ပုံတခုကိုအစားတော့ထည့်လိုက်တယ်လူကြီးအများကြီးတည်တယ်ပေါ့နော်နောက်တစ်ခုကတော့ဟိုပမာပြီမှတည်ပါတယ်polyvinyl chloride ဆို PVC ပေါ့နော် PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်အမှဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရဲ့ရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေရရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုသူကနည်းနည်းပွားမှာပေါ့နော်သူတို့ကမှသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်ကျွတ်အိတ်ပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန်ဒီယံမရှိဘူးအစားတောက်တယ
်အဲအဲ့ဒါလည်းတစ်ခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်ကျွတ်အိတ်ရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားတောက်ထက်လို့ရပါတယ်ဆိုပြောထားရတယ်ဒါအစားတောက်ထက်လို့ရပါတယ်ဘာနဲ့လုပ်ထားပါတယ်ပေါ့နော်ရေးထားရတယ် ဟိုကြွကြွအိတ်ဆိုဒီတစ်ခုလည်းပြောလို့တော့မရဘူးဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လေပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေအဲ့ဒါလေးကလည်း LGBT ကလုတ်ထားတာပဲနောက်ပြီးတော့ဟိုညစ်လို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လည်းဆိုဈေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါလေးကလည်း LGBT လုတ်လို့ရတယ
်ဟိုပါပါလွှတ်လွှတ်နဲ့ပေါ့ပေါ့ပါပါတုံးလို့ရတာပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒါလေးလုတ်ထားတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးတွေကိုကြည့်ရင်တော့သူတို့ဒီမှာဆိုရင်အနောက်ဖက်မှာသူတို့ကတင်ဂေတလေးတွေလုတ်ထားတယ်ဥပမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်နံပါတ်4ဆိုရင် LDPE လေးထားမယ်နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်နံပါတ်2ဆို HDP ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ဘယ်မှာတွေ့နိုင်လဲဆိုရင်ဥပမာဆိုတော့plastic နဲ့လုတ်ထားတဲ့ကလေးတွေအနှီးလုတ်ထားတဲ့ diaper လိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ် plastic ပုံးတွေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ် margarine တို့ဘာလို့ top up လိုဟာမျိုးအစီနဲ့လုတ်ထားတဲ့ဟာမျိုးထည့်တဲ့ဘူးတွေရှိတယ်နောက်ပြီးတော့နောက်နောက်ကလုတ်တဲ့ yogurt ဘူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ plastic ဘူးတွေဖုံးနေရတယ်အဲ့နောက်တစ်ခုကဆီယဝင်ဆင်းတဲ့နှမနဲ့မှဝင်လို့ရတဲ့ဈေးဘူးလေး PP polypropylene နဲ့လုတ်ထားတာပ
ါသူကြတော့အစားတောက်တွေမှာသုံးလို့ရတယ်ပေါ့
သူတော့အစားအသောက်ကိုပုံလို့ရတာပါဘို့လို့ဆိုတော့သူကအပူလဲတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကြတာ PS ဆိုတော့သူက polystyrene ဟိုလူတွေကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam PP ပါးကြီးတွေကြည့်လို့ရှိရင်အထက်မှာအလုံးလုံးအစီစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေဆိုလို့ရှိပစ္စည်းပို့တဲ့ခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူတဲ့ဖော်လုံးတွေလေပုံစံဖြစ်အောင်လှုပ်ထားတာပေါ့နော
်ဖော်လုံးတွေဖော်ခွက်တွေ
တိတိလေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တစ်ခါတော့ဒါတော့ခင်းရင်တော့ပေါ့နော် polystyrene ကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒံ plastic ဘူးတွေအကုန်လုံးကြတယ်သူအတော်အသုံးဝင်တယ်သို့တော်လည်းသူ့ထက်မှာပါ styrene ဆိုတဲ့ဓာတုပစ္စည်းကရင်းနဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့ styrene ကလူတွေရဲ့ tissue တွေတိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြတယ်ပေါ့ microwave သွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံးလိုက်လို့ရှိရင်အဲ့ထက် styrene ကအပြင်ထွက်လာပြီးတော့အစာအသောက်ထဲရောက်သွားတာပေါ့နော် acid ပါလာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့ styrene ကအပြင်ထွက်လာမယ်အစီအများလည်းထွက်လာမယ်ပေါ့နော်ဘာကြောင့်မလို့သူ့ကိုတအားပူအောင်တော့လုပ်လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံတယ်ပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်။ဒီမှာဆိုတော့ကျမတို့ CD တို့ပါတော့လေ။နောက်ရေ blend အကြီးတွေငါးခန်းနဲ့၆ခန်းလောက်တဲ့ blend ကြီးခက်မမာကြီးတွေလေ။သူတို့ကတော့နံပါတ်9ထည့်တယ်။တခြားထဲမှာထည့်လို့မရတာပေါ့နော်
။တဘာဝဝင်းကျင်ဆိုင်ရာ engineer ဒေါ်အေးကြီးက plastic ဟာလူတွေအတွက်တင်မကပဲတရိတ်ဆန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလုံးအန္တရာယ်တွေပေးနိုင်တယ်ဆိုတာကိုတော့နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတော့ပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
။ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့အမည်ပညာကဏ္ဍပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပါပါရှင်။
ကျောင်းနိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးလှုပ်ဆောင်နိုင်မယ့်အချိန်ဟာလည်းနည်းလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲကတောက်ကြနေမှာပြောကြားလိုက်ပါတယ်။ကျောင်းနိုင်ငံပြင်ပမှာကူးစက်သူအရေအတွက်နည်းနေသေးပေမဲ့လည်းကျောင်းနိုင်ငံနဲ့ဆက်ဆံမှုမရှိတဲ့သူတွေကိုကူးစက်နေတဲ့အနေအထားပေါ်စိုးရိမ်ပူပန်ကြောင်းလည်းသူကပြောပါတယ်။ဂျပန်နိုင်ငံစိတ်ခမ်းမှာရပ်ဆိုင်ထားခဲ့ရတဲ့အပျော်စီးသမောပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသားတွေကနောက်ထပ်၄ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေတာတွေ့ရကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးရာရှိတွေကတောက်ချနေမှာပြောပါတယ်။ Diamond Princess တမောဘော်ကပြန်ရောက်လာတဲ့ခီးတွေတဲ့မှာဗိုင်းရပ်စ်ကူးစက်ခံနေရကြောင်းအတည်ပြုနေသူ16ယောက်အထိ18ယောက်အထိရှိသွားပြီလို့လည်းဆိုပါတယ်။နိုင်ငံတကာမှာဘန်ဒာငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းတဲ့တောက်ချနေကထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရွှေတိကံနယ်မြေကမူရစ်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရောက်စိုးမှုတွေကိုထိန်းချုပ်နိုင်အောင်စူးစမ်းလုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ Financial Action Task Force အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာငွေကြေးမတမာမှုဆိုင်ရာလုပ်ရက်တွေစောင့်ကြည့်စီးရင် Grey List ထဲမှာအခုသတင်းပတ်အစောပိုင်းကထည့်သွင်းထားကြောင်းရိုက်တာသတင်းမှာဖော်ပြပြီးရပ်ပိုင်းကြမှာပဲအခုလိုစောင့်ကြည့်စီးရင်တဲ့မြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်။သမရဦးမင်းဟာအိန္ဒိယနိုင်ငံကိုချစ်ကြည်ခင်စဉ်အဖြစ်နဲ့ရှေ့သတင်းပါထဲတောက်ရောက်မှာဖြစ်ကြောင်းနိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။အိန္ဒိယသမရရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်အရတောက်ရောက်မှာခီးစဉ်မှာသမရကတော့ဒိုချူချူလေးလိုက်ပါတော့မှာဖြစ် တဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ
်ကိုဇော်ဝင်းလှိုင်မရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ထိုနီဘိုလော့ဖြစ်ပါတယ်ရှင်ကျမကတော့အင်ဂျင်နိုင်ပါစနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.